လူခွင့်အခြေအနေတွေကိုလေ့လာစုံစမ်းဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီကဒီကနေ့မှာတော့မွန်ပြည်နယ်စင်းကြိုက်ကျင်းထောက်ကိုပထမဆုံးချိန်သွားရောက်လေ့လာခဲ့ပါတယ်။အလို့စခန်းတွေထဲမှာဆိုးရတဲ့အခြေအနေမှာရှိတဲ့စင်းကြိုက်ကျင်းစခန်းကိုမစ်ဆန်ဟီလီသွားရောက်လေ့လာပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံမှာရဲဘက်စခန်းလိုလူသိများတဲ့ဒီကြောက်ထုတ်စခန်းတွေကိုပယ်ဖျက်ဖို့တွန်းအားပေးနိုင်လိမ့်မယ်လို့လည်းအငင်းစားထောက်မှုတူကပြောပါတယ်။ဒီကြောင့်ပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထပ်အောင်ကပြောပြပေးပါလိမ့်မယ်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာလုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်တွင်းကလိုက်စာနှင့်ဖားခံမျိုးတို့ကိုတွားရောက်လေ့လာခွင့်မရခဲ့တဲ့နောက်ပိုင်းဒီကနေ့မှာတော့မွန်ပြည်နယ်မှာရှိတဲ့ဇင်းကြိုက်ကြောက်ထုတ်လုပ်ငန်းအကျဉ်းဌာနကိုတွားရောက်လေ့လာခဲ့ပါတယ်အဲ့ဒီမှာထောင်အာဏာပိုင်တွေနဲ့ကောအကျဉ်းသားတွေနဲ့ပါတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးရီဝင်းကပြောပါတယ်
ကျင်းကြိုက်ကရဲဘက်စခန်ရောက်တဲ့အခုအဲ့ဒီအနေဖြန့်ထွက်လာပြီ။အကျဉ်းဥပဒေဌာနကပေါ်လက်တာဝန်ခံတွေရဲ့နောက်ပြီးတော့အကျဉ်းသားတွေတွေ့ရတယ်။နောက်ပြီးတော့ဒီကြောက်ထုတ်တဲ့ထုတ်တဲ့နေရာပေါ့။ကြောက်ထုတ်တဲ့နေရာတွေပေါ့သူတို့ကြောက်စခန်
ကြောက်ထုတ်တ
ော့တယ်ဟုတ်ကဲ့
။မစ်ဆန်ဟီလီအနေနဲ့အကျဉ်းသားဥယျာဉ်250ကျော်ရှိတဲ့စင်းကြိုက်အလို့စခန်ကိုပထမဆုံးအကြိမ်တွားရောက်လေ့လာတာလည်းဖြစ်ပါတယ်။ဒီစကန်းဟာအချင်းဦးစီးဌာနကြောက်ထုတ်လုပ်ငန်းရုံးအောက်ကအလုပ်စကန်းတစ်ခုဖြစ်ပြီးဒီစကန်းကနေလန်ခင်းကြောက်အရွယ်ဆုံးထုတ်လုပ်လို့ရှိတာပါဒီစကန်းမှာအသက်55နှစ်အောက်အလုပ်ကျန်းတဲ့ထောင်တန်းကြားတဲ့အချင်းသားတွေကိုထားရှိပြီးကြောက်ထုတ်လုပ်ငန်းတွေကိုချစ်ချင်းခက်ခါအလုပ်လုပ်ခိုင်းတဲ့ကုန်ထုတ်စကန်းတစ်ခုလည်းဖြစ်ပါတယ်ကုလအထူးကိုယ်စားလှယ်ဒီကနေ့တွားရောက်လေ့လာခဲ့တဲ့ဇင်းကြိုက်ကြောက်ထုတ်စကန်းရဲ့အခြေအနေနဲ့ပတ်သက်လို့အငင်းစားထောင်မှုတစ်ဦးလည်းဖြစ်စာရေးဆရာတစ်ဦးလည်းဖြစ်တဲ့ဦးစေရမင်းရှင်ကအခုလိုပြောပါတယ
်အလုပ်စကန်းတွေမှာချစ်ချင်းခက်ပြီးခိုင်းရမယ်ဆိုတာပြတ်တမ်းပြတ်တယ်မှာမပါဘူးအဲ့ဒီဇင်းကြိုက်စခန်းမှာပဲခုနလိုခြေချင်းတွေခတ်ပြီးတုံနေတာကိုတွေ့ရတယ်အဲ့ဒါဆိုးရတာကခြေချင်းအပြင်ကိုဒီတုတ်ရှားသွားလာလို့မရအောင်ပြည်တံကြတဲ့အကျဉ်းသားတွေကိုပေးတယ်ဒေါက်ကြီးတွေခတ်ပြီးတော့မှခိုင်းနေတယ်ဟောဒီလုပ်ငန်းကအများတန်းဒီကြောက်တွေပြူလာနိုင်တယ်မိုင်းတွေခွဲနိုင်တယ်ဘေးအန္တရာယ်ကြီးတဲ့အတွက်တောင်လွတ်လပ်တဲ့လူတွေတောင်မှလွတ်လွတ်လပ်လပ်လှုပ်ရှားရင်အန္တရာယ်ကြီးနိုင်တယ်ဒီတက်ဆွန်ဆံများလုပ်ငန်းတွေမှာခြေချင်းတွေတောက်တွေနဲ့ခိုင်းနေတာကိုကျွန်တော်တို့ကဒီဓာတ်ပုံနဲ့တကွအမှတ်တမ်းတင်နိုင်ခဲ့တယ
်မြန်မာနိုင်ငံရဲ့အချင်းထောင်တွေမှာလူခွင့်ချိုးဖောက်မှုတွေအချင်းပြက်ခြားခြားမှုတွေရှိတယ်ဆိုပြီးတချင်ကအတော်လေးဝေဖန်ခဲ့ကြပါတယ်အထူးသဖြင့်နိုင်ငံတကာစံချိန်စံနှုန်းတွေနဲ့မညီတဲ့အလုပ်စခန်းတွေကိုပယ်ဖျက်ပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့တာပါဒါကြောင့်လေလူခွင့်ရဲ့အထူးကြံပေးပုဂ္ဂိုလ်မစ်ဆန်ဟီလီကိုယ်တိုင်အရင်တစ်ခေါက်တွေတုန်းကအင်းစိန်အိုဘိုစားတဲ့ထောင်ကြီးတွေကိုတွားရောက်လေ့လာခဲ့တာရှိခဲ့တယ်လို့ဒီတစ်ခေါက်မှာလည်းအခုလိုမျိုးကုန်ထုတ်စခန်းတွေကိုပထမဆုံးအကြိမ်တွားရောက်လေ့လာတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းထောက်တွန်းအခြေအနေအားနည်းချက်တွေနဲ့ပတ်သက်လို့လူခွင့်ရေးကော်မရှင်ကအဖွဲ့ဝင်တစ်ဦးဖြစ်တဲ့ဦးယူလွန်အောင်ကအခုလိုပြောပါတယ
်ဟိုအားနည်းချက်တွေတွေ့ရတာတော့ညာဘက်ကတော့ထောင်ကျက်တာပေါ့နော်လူအင်အားနဲ့ဟိုနဲ့ space နဲ့ဟိုမဆန့်တာပေါ့နော်အဲနောက်တစ်ခါကျွန်တော်ကောင်းနေရနည်းနည်းဟိုရင်းပေါ့အဆောက်အုံတွေရဲ့အနေအထားကနည်းနည်း international အထောင်နေနဲ့သိမတူဘူးပေါ့လေမတူတော့ဒါလေးတွေကျွန်တော်တို့ကဟိုပြုကျင်ကြလေးရှိပါတယ်ခင်ဗျာ
ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးအနေနဲ့သူ့ရဲ့အဓိကရွေးချက်ကတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးကာကွယ်ဝေးနဲ့တိုးတက်ဖို့အတွက်အာဏာပိုင်အဖွဲ့အစည်းတွေနဲ့ကောဒေသခံလူရင်းနဲ့ပါအတူလက်တွဲလှုပ်ဆောင်မှုဖြစ်တယ်လို့မစ်ဆန်ဟီလီကပြောဆိုထားပါတယ်။ဒါပေမဲ့လို့ပြီးခဲ့တဲ့နှစ်ရက်တာတောရောက်ခဲ့တဲ့ကချင်ပြည်နယ်ခီးစင်မှာပြည်အောင်စုအစိုးရနဲ့ပြည်နယ်အစိုးရရဲ့လက်တွဲလှုပ်ဆောင်မှုမရှိဘူးလို့ဝေဖန်ပြောဆိုလိုက်တာပါ။အလုပ်စခန်းတွေထဲမှာဆိုးဝါးတဲ့အခြေအနေမှာရှိတဲ့ဇင်းကြိုက်ကြောက်ထုတ်စခန်းကိုတောရောက်လေ့လာပြီးနောက်ပိုင်းမြန်မာနိုင်ငံအလုပ်စခန်းတွေအားလုံးရှုပ်သိမ်းသွားနိုင်အောင်မစ်ဆန်ဟီလီအနေနဲ့အာဏာပိုင်အဖွဲ့အစည်းတွေကိုတွန်းအားပေးနိုင်လိမ့်မယ်လို့ဦးစေရမင်းရှင်ကဆိုပါတယ်
။ဒီကြေစကံကိုလိလလိုက်ခြင်းအားဖြင့်သူဒီအရင်တုန်းကရှိခဲ့တာအချိန်ဒီအစိုးဆုံးအချိန်မှာရှိတဲ့အတွက်ဒီကအချိန်တွေဒီကြံနဲ့တောက်ထုတ်လုပ်ဆန်းအားလုံးကိုသူကိုစားပြုတ်ပြီးတော့အဖြေတစ်ခုထုတ်နိုင်တာပေါ့ဗျာ။အဖြေတစ်ခုထုတ်နိုင်တော့ဒီမှာတွေ့ရှိချက်တွေအရအကျဉ်းဥပဒေဌာနကိုသူအကြံပြုချက်တွေပေးနိုင်တာပေါ့။ဒါတွေတော့ပြင်ဆင်နေတယ်။ဒါတွေတော့ကြောင်းနေတဲ့နည်းအနောက်တော့မဟုတ်ဟိုကျွန်တော်တို့ကတော့ဖြစ်စီကျင်တာဒီစကန်းတွေဒီ illegal ပေါ့တကယ်ပြောရင်တော့တည်သေးဥပဒေနဲ့ရောနိုင်ငံကဥပဒေတွေနဲ့ရောနိုင်ငံကကျင့်သုံးခြင်းစဉ်တွေနဲ့ရောဟိုမညီညွတ်တဲ့အတွက်စကန်းတွေပိတ်သိမ်းနေတာပေါ့။နောက်မှဒီလိုအလို့စကန်းတွေကိုတဖြည်းဖြည်းနဲ့အခုဒီအစိုးရတဲ့လက်ထက်မှာကျုပ်သိမ်းသွားပြီးအထိတော့တွန်းအားပေးနိုင်တာပေါ့ဗျာ။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာရခိုင်ပြည်နယ်ကိုလည်းမကြမီတွားရောက်ဖို့ရှိပါတယ်။ဒါအပြင်အစိုးရအဖွဲ့အစည်းတွေ၊နိုင်ငံရေးကောင်ဆောင်တွေ၊ရပ်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူခွင့်ရေးချိုးဖောက်ခံရတဲ့သူတို့ချို့နယ်လည်းတွေ့ဆုံမှုရှိတာပါ။ ဒါ့အပြင်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်နဲ့လည်းလာမယ့်တောက်ချာနေ့မှာတွေ့ဆုံမှုရှိပါတယ်။အဲ့ဒီနောက်မှာတော့သူ့ရဲ့ဆက်နေရကြမြန်မာနိုင်ငံခီးစဉ်အဆုံးသက်အဖြစ်သတင်းစာရှင်းလင်းပွဲတည်းပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ။